ပြင်သစ်နိုင်ငံပါရီမြို့လယ်ကရှောင်ဇိုလီဇေလမ်းမကြီးမှာတန်တက်သမားတွေရဲ့ပြစ်ခတ်မှုကြောင့်ရဲရာရှိတယောက်သေဆုံးပြီးတော့နှစ်ယောက်ဒဏ်ရာရသွားတဲ့ဖြစ်ရပ်ဟာအကြမ်းဖက်ဝါဒီတို့ရဲ့လုပ်ရက်အဖြစ်အခြေအနေအားလုံးကညွှန်ပြနေကြောင်းသမရဖွန်ဆွာအော်လွန်ကပြောကြားလိုက်ပါတယ်။တနင်္ဂနွေနေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာလုံခြုံရေးကိုတင်းကျပ်ထားမှာဖြစ်ပြီးတော့အားလုံးနုံနုံကြကြနဲ့သတိရှိနေဖို့သမရကရုပ်မြင့်သံကြားပေါ်ကနေပြောသွားတာဖြစ်ပါတယ်။ည9နာရီလောက်မှာဖြစ်ခဲ့တဲ့တိုက်ခိုက်မှုအတွင်းမှာပြစ်ခတ်သူတယောက်သေဆုံးတယ်လို့ပြင်သစ်ရဲတပ်ဖွဲ့ကပြောပေမဲ့ဖြစ်နိုင်ခြေရှိတဲ့နောက်ထပ်ပြစ်ခတ်သူတယောက်နဲ့ပတ်သက်တဲ့အကြောင်းတော့မသိရသေးပါဘူး။ IS စစ်သွေးကြွတွေကတော့သူတို့လုပ်တာလို့ဆိုပါတယ်။ပြစ်ခတ်သူဟာ IS တိုက်ခိုက်ရေးသမား Belgium နိုင်ငံသား Abu Yusuf ဖြစ်တယ်လို့ IS သတင်းဌာနကတဆင့်ထုတ်ပြန်ခဲ့ပါတယ်။မြေအောက်ဘူရာနာမှာကားတစ်စီးထိုးရက်ပြီးတော့ကားရဲကထွက်လာသူတယောက်ကစက်တနက်တနက်လက်နဲ့စတင်ပြစ်ခတ်ခဲ့တယ်လို့မျက်မြင်တယောက်ကရဲကိုပြောခဲ့ပါတယ်။ရှောင်ဇယ်လီဇေလက်မကြီးနာကိုလူတွေမလာကြဖို့အတွက်လည်းရဲကသတိပေးထားပါတယ်။ပါရီမြို့တော်ကအထင်ကြီးနေရာတွေထဲကတစ်ခုဖြစ်တဲ့ရှောင်ဇယ်လီဇေလက်မကြီးဟာကဘာလက်ခီးတွေအများဆုံးအလားများတဲ့နေရာဖြစ်တယ်လို့ဈေးဝယ်သူတွေစားတောက်ဆိုင်တွေနဲ့စီကားလာတဲ့နေရာဖြစ်ပါတယ်။တိုက်ခိုက်မှုနဲ့ပတ်သက်လို့အကြမ်းဖက်မှုတံပြန်ရေးတာဝန်ရှိသူတွေကစတင်စုံစမ်းနေပါပြီ။ပြီးခဲ့တဲ့နှစ်နှစ်အတွင်းမှာအကြမ်းဖက်အစ္စလာမ်ဝါဒီတွေရဲ့တိုက်ခိုက်မှုကြောင့်ပြင်သစ်မှာတေဆုံးသူပေါင်း200ကျော်နေပါပြီ။ပြင်သစ်ပြည်သူတွေအတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဝါရှင်တန်မြို့တော်ကနေဝန်ထမ်းစကားပါခဲ့ပါတယ်။တိုက်ခိုက်မှုဟာဆိုးဝါးတဲ့လုပ်ရက်ဖြစ်တယ်လို့ဆိုပြီးဒီလိုအကြမ်းဖက်မှုတွေဟာဘယ်တော့မှအဆုံးမသတ်ဘူးဆိုတဲ့သက်တမ်းတစ်ခုဖြစ်တယ်လို့သမ္မတထရမ့်ကပြောကြားခဲ့ပါတယ်။